This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံနိုင်ငံသားအပေါင်းတဘာဝဘေးဆီဟာနာရှင်ဘီတို့မှကင်ဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်အောက်တိုဘာ19ရက် Radio NUG ရဲ့မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်လုတ်ချက်ကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG တော်ရဆင်များမင်္ဂလာပါခင်ဗျာကုချင်အားစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့ဖားကန်မှာစစ်ကောင်စီရဲ့ drone ပုံကြောင့်ပြည်သူ၄ဦးထဏ်ရာရပြီးတိုက်ပွဲများဆက်လက်ပြင်းထန်နေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်ပြည်နယ်ဖားကန်မြို့နယ်စိုင်းတောင်ရွာမှာဩဂုတ်လ18ရက်မနက်09:20မိနစ်အချိန်ကစစ်ကောင်စီကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲ drone နဲ့ဘုံကျဲတိုက်ခတ်မှုပြုလုပ်ခဲ့ရာအမျိုးသမီး3ဦးနဲ့မျိုးသား2ဦးဒဏ်ရာရရှိခဲ့ကြောင်းဒေသတွင်းသတင်းရင်းမြစ်တွေထံကနေသိရပါတယ်။ဒဏ်ရာသူတွေရဲ့အခြေအနေဟာစိုးရိမ်ရွယ်ရှိတယ်လို့လည်းသိရပါတယ်။ဖားကန်မြို့နီးတစ်ဝိုက်မှာတိုက်ပွဲများဇရိုက်ဖြစ်ပွားနေပြီးဩဂုတ်လ18ရက်ကလည်းအမိုက်ပုံရွာနဲ့ညောင်မင်ကုန်းတစ်ဝိုက်မှာစစ်ကောင်စီက၄ကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့ကညောင်မင်ကုန်းမှာညနေ 9:00 ကျော်အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့ဖားကန်တပ်မကုန်းအေးမြဆာယာနဲ့လက်မကုန်းဘက်ကနေလက်နက်ကြီးနဲ့အချက်80နီးပါးပစ်ခတ်ခဲ့တယ်လို့သိရပါတယ်။ဖားကန်ဒေသမှာပြည်သူများနေထိုင်တဲ့နေရာများနဲ့တိုက်ပွဲမရှိတဲ့နေရာများကိုစစ်ကောင်စီက drone နဲ့လက်နက်ကြီးများနဲ့ရွေကျဲရှိရှိပစ်ခတ်တိုက်ခိုက်မှုတွေလုပ်ဆောင်နေတဲ့အတွက်နလကျော်တွင်ပြည်သူ240နီးပါးဒဏ်ရာရရှိခဲ့ပြီး65ဦးသေဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတကပေါက်ခေါင်းမှာစစ်ကောင်စီထိုင်ကေစခန်းအားတိုက်ခတ်ခဲ့ရမှာ9ဦးသေဆုံးပြီး3ဦးကိုအရှင်ဖမ်းမိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဘကိုးတိုင်းပြည်ခိုင်ပေါက်ခေါင်းမြို့နယ်ဘော်ရာကြီးရွာရှိစစ်ကောင်စီထိုင်ကေစခန်းအားတိုက်ခတ်ခဲ့ရမှာစစ်သား9ဦးသေဆုံးခဲ့ပြီး3ဦးကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့ပေါင်းတယ်မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဩဂုတ်လ15ရက်နေ့မနက်9:20မိနစ်အချိန်ကမှစစ်ကောင်စီတပ်အင်အား42ဦးရှိဘော်ရာကြီးရွာဂိတ်အထိုင်စခန်းအားပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲတွင်စစ်ကောင်စီတပ်ဖွဲ့ဝင်9ဦးသေဆုံးပြီး3ဦးဒဏ်ရာရက3ဦးကိုအရှင်ဖမ်းမိစည်းရမိခဲ့ပြီးအများအပြားစခန်းကိုစွန့်ခွာထွက်ပြေးသွားခဲ့တယ်လို့သိရပါတယ်အဲ့ဒီတိုက်ခိုက်မှုကို viewer 27ကိုကဲမှုအောက်ရှိပြည်ခရိုင်အမှတ်3631တရင်ပြည်ခရိုင်အမှတ်3632တရင်နဲ့တောင်ငူခရိုင်အမှတ်3531တရင်တို့ကပူပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးစစ်ကောင်စီအထိုင်ကုန်း၄နေရာကိုမီးရှို့ဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပြင် MA3 နှစ်လက် MA11 တလက် UZ တလက် Pistol တလက်ကြီမျိုးစုံ286တောင်းရှစ်ထွက်မိုင်းတလုံးကြီပေါက်73ပေါက် Icon တလုံးဖုန်းလေးလုံးဆက်သွယ်ရေးအထိုင်စက်တလုံးနဲ့စစ်သုံးပစ္စည်းအမျိုးမျိုးကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်ကနေ့လယ် 7:00 နာရီကမှဂျိုင်ရိုကော့ပတာနဲ့ပေါင်300ဘုံးသီးတလုံးည9နာရီကမှဂျိန်ကျုံရွာလေးကိုပါရာမော်တာ2စီးနဲ့ပေါင်300ဘုံးသီး4လုံးနဲ့ကျဲချခဲ့ရမှာအရသာပြည်သူ6ဦးသေဆုံးခဲ့ပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီတဘရင်နဲ့ဝလက်ကဖုန်ကြီးကျောင်းနှစ်ကျောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်တံဃာတော်များပါဝင်9ဦးသေဆုံးပြီး3ဦးထပ်မံဒဏ်ရာရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းတဘရင်မြို့နယ်မူကန်းကြီးရွာရှိမိုးကောင်ဖုန်ကြီးကျောင်းနဲ့ဝလက်မြို့နယ်နဘဲပင်လှရွာဖုန်ကြီးကျောင်းတို့ကိုစစ်ကောင်စီက၄ကျောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့တဘရင်ပအဖနဲ့ဝလက်သတင်းကွန်ရက်ထံကနေသိရပါဗျ။ဩဂုတ်လ18ရက်နေ့လယ်တနင်္လာ32မိနစ်အချိန်မှာမိုးကောင်ဖုန်ကြီးကျောင်းကိုစစ်ကောင်စီကဘုံကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးကပ္ပိယ2ဦး၊ကိုရင်ကြီး2ဦးနဲ့အရသာပြည်သူ2ဦးပွဲချင်းပြီးသေဆုံးခဲ့ ကပြင်းထန်ထရန်ရရှိခဲ့သူများလည်းရှိတယ်လို့ဆိုပါတယ်အလားတူ 9:51 မိနစ်နဲ့ 52 မိနစ်တို့မှာနဘဲပင်လှရွာဖုန်ကြီးကျောင်းကိုလည်းဂျက်ဖိုက်တာတစ်စီးနဲ့နှစ်ကြိမ်ဘုံးကျဲတိုက်ခိုက်ခဲ့ရမှာကိုရင်ကြီးတစ်ပါအသက်80ရွယ်မျိုးသမီးတူနဲ့17နှစ်အရွယ်ကလေးငယ်တူထိခိုက်ဒဏ်ရာရှိခဲ့တယ်လို့သိရပါဗျ။ဒါပြင်ဘုံကြီးချောင်းဓမာယုံနဲ့တာသရီကအဆောက်အုံများပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီတင်ဆက်ပေးမယ့်စီးရီးသတင်းကတော့မင်းမှုမြို့နယ်မှာခလာရ88စစ်ကြောင်းကိုတိုက်ခိုက်ခဲ့ရမှာ9ဦးသေဆုံးပြီးတဲ့နောက်အဲ့ဒီစစ်ကြောင်းကဦးပြင်းမဲရွာရှိနေ28လုံးအားမိရှုဖြက်စီးခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မင်းမှုမြို့နယ်ဇီးရိုင်ကျေးရွာမှာဩဂုတ်လ18ရက်နေ့ပိုင်းမှာထွက်ခွာလာတဲ့စစ်ကောင်စီခလာရ88တပ်ရဲမှစစ်ကြောင်းတစ်ခုဟာသကောပင်တလဲကန့်တန့်နယ်အိုင်းမကျေးရွာများကိုဝင်ရောက်မှွေနှောက်ပြီးတဲ့နောက်ဦးပြင်းမဲကျေးရွာဘက်ကိုဆက်လက်ခြေတက်ခဲ့ရမှာအိုင်းမနဲ့ဦးပြင်းမဲကျေးရွာကြားလမ်းကြောင်းမှာတော်လိုင်းတပ်ဖွဲ့များကကင်းဘုံကိုဆောင်ဆိုင်ကစစ်ကောင်စီတပ်ကိုပြစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်စစ်သား9ဦးသေဆုံးပြီးအများပြားဒဏ်ရာရရှိခဲ့တယ်လို့ဒေသသတင်းတွေကသိရပါဗါးအဲ့ဒီတိုက်ခတ်မှုကြောင့်စစ်ကောင်စီတပ်ဟာဦးပြင်းမဲကျေးရွာကိုဝင်ရောက်ပြီးနေ28လုံးကိုမိရှို့ဖျက်ဆီးခဲ့တဲ့ပြင်ရွာထိပ်ရှိဇရက်တခုကိုလည်း drone နဲ့ပုံကျဲတိုက်ခတ်ခဲ့ရမှာပျက်စီးမှုများရှိခဲ့တယ်လို့သိရပါဗါးခင်ဗျာဒီမော့ဆိုမှာစစ်ကောင်စီကရဲသားတွေကိုလူသားတိုင်းဖြစ်ဖမ်းဆီးအုံချပြီးမတရားပစ်ခတ်တပ်ဖြတ်နေတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ GNP ဒီမော့ဆိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေကရဲသားပြည်သူများအားလူသားတိုင်းကဖြစ်ဖမ်းဆီးအုံချခြင်းမတရားပစ်ခတ်တပ်ဖြတ်ခြင်းများကျူးလွန်နေတယ်လို့ SSNTF KNTF B103 ကထုတ်ပြန်ထားပါတယ်။ဩဂုတ်လ10ရက်နေ့ကဒီမော့ဆိုမြို့နယ်တွေကိုစစ်ကြောင်းထိုးဝင်ရောက်လာတဲ့စစ်ကောင်စီတပ်သားတွေဟာရဲသားပြည်သူတွေကိုမတရားဖမ်းဆီးခြင်းအကြောင်းမဲ့ပြစ်ဒဏ်ခြင်းနဲ့လူသားတိုင်းကဖြစ်အုံချခြင်းတို့ကိုရက်ဆက်စွာကျူးလွန်နေတယ်လို့ဆိုပါတယ်စစ်ကောင်စီစစ်ကြောင်းကရဲသားပြည်သူတွေကိုဒိုင်းကာသဖွဲ့အုံပြုပြီးရှေ့ဆုံးမှသွာလာစီခိုင်းခြင်းစစ်သုံးပစ္စည်းများတင်ဆောင်ခိုင်းခြင်းတို့ကိုလှုပ်ဆောင်ခဲ့တဲ့မှတ်တမ်းတစ်ချို့နဲ့စစ်ကြောင်းဝင်ရောက်ခဲ့တဲ့ခြေရွာတရွာကလမ်းမကြီးပေါ်မှာဖြတ်တန်းလာတဲ့ပြည်သူများအားအမေးအမြစ်မရှိတမင်ပြတ်သက်ခြင်းဖမ်းဆီးခြင်းများပြုလုပ်ခဲ့တဲ့မှတ်တမ်းတို့ကိုရယူနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်အဲ့ဒီအခြေအနေတွေကြောင့်အများပြည်သူလုံခြုံရေးအတွက်ဩဂုတ်လ10ရက်နေ့ရက်စွဲနဲ့ KNDF ကထုတ်ပြန်ထားတဲ့လိုက်ကောဒီမော့ဆိုဖရူဆိုပြည်တော်စုလမ်းမကြီးနဲ့လမ်းမကြီးပေါ်ဖြတ်တန်းသွားလာတဲ့လမ်းသွယ်များအားအသုံးပြုသွားလာခြင်းလုံးဝမပြုလုပ်ကြဘူးအတိပေးထုတ်ပြန်ချက်ကိုအလေးထားလိုက်နာကြဖို့တိုက်တွန်းထားပါတယ်ခင်ဗျာဆလဘီစလင်းကြီးနဲ့မုံရမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့မိရှုဖြက်စီးမှုတွေကြောင့်အရသာများထိခိုက်ဒေဆုံးရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်မိုးချိုးပြည်တော်ရွာကိုစစ်ကောင်စီကဩဂုတ်လ18ရက်နေ့နေ့လယ်2:18မိနစ်ခန့်မှာနမကမှတက်လာတဲ့စက်တက်လေဒီပရာမော်တာနဲ့လေကြောင်းတက်ခဲမှုတစ်ချိန်ပြုလုပ်ခဲ့ရမှာအရသာများထိခိုက်ဒေဆုံးခဲ့ကြောင်း MRI မှသတင်းထုတ်ပြန်ပါတယ်။အဲ့ဒီတက်ခဲမှုတွင်ဘုံတလုံးပြည်သူနေအိမ်ပေါ်ကိုကြားရောက်ပေါက်ကွက်ခဲ့ရမှာအမျိုးသမီးတူဒေဆုံးပြီးအမျိုးသားတူပေါင်ပြက်ဒဏ်ရာရရှိခဲ့ကနောက်ထပ်မျိုးသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါဗျ။ဒါပြင်မုံရွာမြို့နယ်ကြောက်ကာတောင်ရွာမှာစစ်ကောင်စီတပ်ဖွဲ့တွေကဩဂုတ်လ10ရက်နေ့ညနေ9:00ခန်းမှာစတင်ပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးနေကည8:05မိနစ်ခန့်အထိမီးလောင်မှုများဆက်လက်ဖြစ်ပေါ်နေတယ်လို့ဖော်ပြထားပါဗျခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့တီဘောနဲ့မိုးကုံမြို့တို့ကိုစစ်ကောင်စီကထပ်မံဘုံကျဲတိုက်ခတ်တဲ့အတွက်အရသာပြည်သူ၄ဦးထဏ်ရရဲဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတောင်အတ TNLA ထိန်းချုပ်နယ်မြေတီဘောမြို့နယ်မိုးကုံမြို့တို့ကိုစစ်ကောင်စီကလေကြောင်းကနေထပ်မံဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အရသာပြည်သူ၄ဦးထဏ်ရရှိခဲ့တယ်လို့ PSLF TNLA ကထုတ်ပြန်ထားပါတယ်။ဩဂုတ်လ18ရက်မနက်9နာရီခွဲချိန်မှာတီဘောမြို့အနောက်ရပ်ကွက်နဲ့တောင်မြို့ရပ်ကွက်ကိုစစ်ကောင်စီကပေါင်250ဘုံများနဲ့နှစ်ကြိမ်တိုင်ကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုတွေကြောင့်အသက်60ရွယ်ဦးဂျမာပိုင်းအသက်30ဝန်းကျင်ရှိဒေါ်ချိုချိုစိန်ဒေါ်ရွှေယူဝင်းတို့၃ဦးထဏ်ရခဲ့ပြီးနေ9လုံးလဲပျက်စီးခဲ့တယ်လို့သိရပါဗါးအလားတူပဲနေ့လယ်3နာရီ10မိနစ်ခန့်အချိန်မှာမိုးကုံးမြို့နောက်ပိုင်းကြက်ပြင်းနိုင်စင်းဤကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ပေါင်250ဘုံနှလုံးလာရောက်ကျဲချခဲ့တယ်လို့ဆိုပါတယ်ဘုံကျဲတက်ခတ်မှုတွင်မျိုးသားတူထိခိုက်ဒဏ်ရာရှိခဲ့ပြီးပုံကြီးကျောင်း၄ဆောင်တီလာရှင်ကျောင်း2ဆောင်ဘုံစားထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းကောက်လုတ်ချက်တွေကို Radio NUG သတင်းတောက်တာဂီကာဆယ်နဲ့တရေဖူတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။စစ်ရေးသတင်းကောက်လုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုချိန်ကစပြီးရီဒီယိုအန်ယူဂျီရဲ့နိုင်ငံပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ကျွန်မຫນွေဦးမိုင်ပါ။ ိုးတက်နေသည့်နိုင်ငံများမှအကျဉ်းဦးစီးဌာနကိုတရားရေးဝင်ကြီးဌာနလျှောက်တွင်ထားရှိကြောင်းတရားရေးဝင်ကြီးဦးသိန်းဦးပြောကြားတဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်။တိုးတက်နေသည့်နိုင်ငံများမှအကျဉ်းဦးစီးဌာနကိုတရားရေးဝင်ကြီးဌာနလျှောက်တွင်ထားရှိကြောင်းအမျိုးသားရင်သွေးရေးအစိုးရတရားရေးဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးကပြောကြားလိုက်ပါတယ်။အမျိုးသားရင်သွေးရေးအစိုးရတရားရေးဝင်ကြီးဌာနနဲ့မြို့နယ်အချင်းထောင်တာဝန်ခံများကျင်းသာထိန်းသိမ်းတာဝန်ရှိသူများနဲ့တွေ့ဆုံချေစီဝေးအမှတ်စဉ်1မြင်းဆောင်2025မှာတရားရေးဝင်ကြီးကပြောပါတယ်။တရားရေးဝင်ကြီးဌာနမှာအမှန်တကယ်လက်တွေ့ဆောင်ရွက်သည့်အခါလွတ်ချက်ရပြည်ထောင်စုတရားလွှတ်တော်ချုပ်၏လွတ်ချက်များကိုပါဆောင်ရွက်နေရခြင်းဖြစ်ကြောင်းထို့ပြင်အကျဉ်းဦးစီးဌာနကိုလည်းတရားရေးဝင်ကြီးဌာန၏လက်အောက်ကပင်ထားရှိဆောင်ရွက်မည်ဆိုသည့်ဆုံးဖြတ်ချက်ဖြင့်ရယူခဲ့ခြင်းဖြစ်ကြောင်းအဓိကအဖြစ်မြန်မာနိုင်ငံ၏အချင်းထောင်စနစ်ကိုပြောင်းလဲဖို့လိုအပ်လာကြောင်းတိုးတက်နေသည့်နိုင်ငံများမှအကျဉ်းဦးစီးဌာနကိုတရားရေးဝင်ကြီးဌာနလက်အောက်တွင်ထားရှိကြောင်းရေရှည်တွင်တကယ့်တရားစီရင်ရန်ရကို၃ချောင်းထောက်စနစ်ဖြင့်လုံးမသားလင်းအောင်မြင်နိုင်မည်ဆိုသည့်ကိုဒီမိုကရေစီနိုင်ငံကြီးတွေမှာတွေ့မြင်ရကြောင်းထိုက်သင့်သည့်ပြစ်ဒဏ်ချခံပြီးပါကလူပောင်ဘွားထဲလူကောင်းအဖြစ်ပြန်လည်ဝင်ဆက်နိုင်ရအတွက်လောက်ကင်ဆောင်ရွက်ပေးရမှာဖြစ်ကြောင်းထိုကဲ့သို့မဟုတ်လင်အစိုးတန်တရားရဲလည်နေမှာဖြစ်ကြောင်းဝင်းကြီးကပြောပါရဲဆက်လက်ပြီးမြို့နယ်အချင်းထောင်တာဝန်ခံများအချင်းသားထိန်းသိမ်းတာဝန်ရှိသူများ၏ကြိုတင်မေးမြန်းချက်များပေါ်သက်ဆိုင်ရာတာဝန်ရှိသူများမှပြန်လည်ဖြေကြားခြင်းအထွေထွေဆွေးနွေးခြင်းများလှုပ်ဆောင်ခဲ့ပြီးနောက်အစည်းအဝေးဆုံးဖြတ်ချက်နဲ့ရှေ့လုံငန်းစဉ်များချမှတ်ခြင်းတို့အားပြည်အောင်စုဝင်ကြီးဦးသိန်းဦးမှတီးပြုတ်ပေးခဲ့ပါရရှင်ဆလပီစကိုင်းဖက်ဒရယ်ယူနစ်ကြာကာလဖွဲ့စည်းပုံအခြေခံဥပဒေအရရှေ့လုံငန်းစဉ်ဆိုင်ရာကိစ္စရပ်များပေါ်တွင်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။စကိုင်းဖက်ဒရယ်ယူနစ်လှတ်တော်နဲ့စကိုင်းတိုင်းဒေသတပိတ်အင်အားစုတို့မှတာဝန်ရှိသူများဟာ2025ခုနှစ်ဩဂတ်လ18ရက်နေ့မနေ့9နာရီချိန်တွင် Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့လို့သတင်းရရှိပါရယ်။ဆွေးနွေးပွဲတွင်စကိုင်းဖက်ဒရယ်ယူနစ်လှတ်တော်မှဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ယူနစ်လှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြပြီးစကိုင်းတိုင်းဒေသတပိတ်အင်အားစုတို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြကစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးနောက်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်တာဝန်ရှိသူတို့ကစကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေပါရှေ့လုံငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းဆွေးနွေးခဲ့ပါတယ်။ထို့နောက်တက်ရောက်လာသောစကိုင်းတိုင်းဒေသတပိတ်အင်အားစုမှတာဝန်ရှိသူများကလည်းစကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေအရရှေ့လုံငန်းစဉ်ဆိုင်ရာကိစ္စရပ်များပေါ်တွင်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုပြန်လည်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးစီဝီအာ10နာရီ20မိနစ်အချိန်တွင်အောင်မြင်စွာရုပ်သိမ်းခဲ့ကြပါရရှင်လေကြောင်းတိုက်ခိုက်မှုတွင်အရသာပြည်သူများသေဆုံးမှုတွင်အာနာသိန်းစစ်တပ်၏ဆီယာဇဝဲမှုကျူးလွန်နေမှုများပေါ်ထိရောက်စွာအရေးယူနိုင်ရန် IEC တိုက်တွန်းတဲ့သတင်းကိုဆက်လက်တင်ပြပါမယ်။ကုလသမဂ္ဂနှင့်အာဆီယံအပါအဝင်နိုင်ငံတကာအစိုးရများအနေဖြင့်လည်းတရားမဝင်အာနာသိန်းစစ်တပ်၏ကြီးလေသည့်ဆီယာဇဝဲမှုကျူးလွန်နေမှုများပေါ်ထိရောက်စွာအရေးယူနိုင်ရန်ကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီမှအလေးနက်ထားတိုက်တွန်းထားပါရ2025ခုနှစ်ဩဂတ်လ18ရက်နေ့တွင်ကရင်နီပြည်မော်ချီရီတားရှိအရသာပြည်သူများနေထိုင်ရာနေရာများကိုစစ်လေယာဉ်များဖြင့်လေကြောင်းတိုက်ခိုက်မှုဖြင့်မစင်မချင်းပစ်ခတ်မှုများကြောင့်အရသာပြည်သူ32ဦးသေဆုံးခဲ့ပြီး5ဦးထိခိုက်ဒဏ်ရာရရှိခဲ့ကာပြည်သူတချို့ပျောက်ဆုံးနေရလို့အသိပေးထားပါရထို့ပြင်2025ခုနှစ်တွင်ဂျမ်ဖတ်စစ်တပ်နေဖြင့်မော်ချီဒေသတစ်ခုထိအားစစ်လေယာဉ်3ဘုံးကျဲတိုက်ခိုက်မှု17ကြိမ်ခန့်ရှိပြီးဖြစ်တယ်လို့ဖော်ပြထားပါရကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီမှအသက်ဆုံးရှုံးခဲ့ရသောအရသာပြည်သူများ၏ကျန်ရစ်သူမိသားစုဝင်များနဲ့ထပ်တူဝန်းနေကြေကွေရချောင်းဆိုပါရတရားမှုအာနာသိန်းစစ်တပ်၏အပြစ်မဲ့ပြည်သူများအပေါ်ညှတာမှုကိမဲ့စွာလေကြောင်းဖြင့်ဘုံးကျဲတိုက်ခိုက်မှုများနဲ့လက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်မှုများကိုတုံ့ပြန်နိုင်ရေးအတွက်ပြည်သူများတော်လှန်ရေးအားစုများနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်း IEC မှထုတ်ပြန်ထားပါရရှင်စစ်ကောင်စီရှမ်းပြည်တောင်ပိုင်းဆန္ဒပြပွဲများသည့်ဒိုင်းသာစီးလုံးညီငွတ်မှုကိုဖျက်ဆီးရန်ရည်ရွယ်ဟု RCSS ထုတ်ပြန်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။ရှမ်းပြည်တောင်ပိုင်းရှိမြို့ချို့တွင်စစ်ကောင်စီကဒေသခံများနဲ့နန်းစီဒီယံဝင်ထမ်းများကိုအတင်းအကျပ်ဆင့်ခေါ်ကာတအောင်းတက် TNL နဲ့ကိုကန့်တက် MNDAA တို့ကိုစန့်ကျင်သည့်ဆန္ဒပြပွဲများစီစဉ်ပြုလုပ်နေခြင်းသည့်ဒိုင်းသာများအကြားစီးလုံးညီငွတ်မှုကိုပြက်ပြားစေရန်နဲ့အမုန်းပွားစေရန်ရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ကဩဂတ်လ18ရက်တွင်ထုတ်ပြန်ကြေညာပါရယ် RCSSC သတင်းပြန်ကြားရေးအဖွဲ့မှထုတ်ပြန်ချက်တွင်ရှမ်းပြည်မြောက်ပိုင်းတွင် TNL နှင့် SSPPE ထိုးစစ်ဆင်တိုက်ခိုက်မှုများကိုခံခဲ့ရသော်လည်းတိုင်းသာစီးလုံးညီညွတ်မှုကိုဦးစားပေးသည့်အနေဖြင့်ဒေသခံများကိုဆန္ဒပြရန်တကြိမ်တခါမျှတိုက်တွန်းခြင်းမပြုခဲ့ဘူးကြောင်းဖော်ပြထားပါရယ်စစ်ကောင်စီဆန္ဒပြပွဲများသည့် RCSS နှင့်လုံးဝမသက်ဆိုင်ကြောင်းလည်းထုတ်ပြန်ချက်တွင်ရှင်းလင်းထားပါရယ်ဩဂတ်လ18ရက်တွင်မိုးနယ်မိုင်းပန်ခိုလန် ်ကွန်ဟိန်းမြို့များတွင်တပြိုင်နက်ဆန္ဒပြပွဲများပြုလုပ်ခဲ့ပြီးဩဂတ်လ19ရက်တွင်လဲချားပင်လုံနတ်ဆန်မောက်မင်နှင့်လင်းခင်းမြို့များတွင်ဆက်လက်ကျင်းပရန်စစ်ကောင်စီကအစီအစဉ်ထားတယ်လို့သိရပါတယ်။မိုးနေမြို့တွင်ဒေသခံများကိုအစည်းအဝေးတက်ရောက်ရန်ဆိုပြီးလင်းလယ်စင့်ခေါ်ကဆန္ဒပြပွဲတွင်ပါဝင်ခိုင်းခဲ့တယ်လို့သိရပါတယ်။ RCSS ကဒေသခံတိုင်းသားများအနေဖြင့်စစ်ကောင်စီလှည့်ခွက်များတဲ့မကြောက်စရာနဲ့သတိထားရှောင်ရှားကြရန်တိုက်တွန်းထားပါတယ်ရှင်။ဆလပီထိုင်းနိုင်ငံတွင်တရားမဝင်မြန်မာအလုသမားများကိုမှတ်ပုံတင်ရန်စီစဉ်နေအလုသမားပြက်လက်မှုဖြစ်စည်းရန်အစီအမံများချမှတ်တဲ့သတင်းကိုတင်ပြပါမယ်။ထိုင်းနိုင်ငံတွင်ကမ္ဘောဒီးယားအလုသမားထောင်ပေါင်းများစွာနေရပြန်သွားပြီးနောက်အလုသမားပြက်လက်မှုကိုဖြစ်စည်းရန်ထိုင်းအလုသမားဌာနကတရားမဝင်နေထိုင်လုပ်ကိုင်နေသည့်မြန်မာအလုသမားများအပါအဝင်အလုသမားတင်များစုဆောင်ရေးအစီအမံ၅ရပ်ကိုပြင်ဆင်နေတယ်လို့ထိုင်းအလုသမားဌာနညွှန်ကြားရေးမှူးချုပ်စွန်ချိုင်းမိုရာကော့စရီဝန်ကပြောကြားကြောင်း The Nation Thailand မှဖော်ပြထားပါတယ်။ထိုင်းအလုသမားဝင်ကြီးညွှန်ကြားမှုဖြင့်အလုသမားဌာနကစစ်မှုထမ်းပြီးစီးသူများထောင်သစ်တမ်းပြီးဆုံးလူနည်းသည့်အကျဉ်းသားများနဲ့ဒုက္ခသည်စခန်းများရှိလူငယ်များကိုထုတ်လုပ်ရင်းနဲ့စိုက်ပျိုးရေးကဏ္ဍများတွင်အလုလုရာဆူဆောင်းခြင်းထိုင်းနိုင်ငံတွင်တရားမဝင်လုပ်ကိုင်နေသည့်မြန်မာ၊လာအိုနှင့်ကမ္ဘောဒီးယားအလုသမားများကိုမှတ်ပုံတင်ပြီးတရားဝင်အလုလုခွင့်ပြုခြင်းမြန်မာ၊လာအိုနှင့်ကမ္ဘောဒီးယားအလုသမားများအပေါ်မိခိုးမှုလျှော့ချရန်တရီလင်ကနှင့်နီပေါ်မှအလုသမားများတင်သွင်းရန်စဉ်းစားခြင်းထိုင်းနိုင်ငံအတွင်းရှိဒုက္ခသည်စခန်းများတွင်နေထိုင်သည့်မြန်မာဒုက္ခသည်၄000ခန့်မှအလုသမားများစုဆောင်းခြင်းထုတ်လုပ်ရေးကဏ္ဍတွင်အလိုလျောက်စနစ်နှင့်ဤပညာမြင့်တင်မှုများကိုအားပေးခြင်းစတဲ့စီမံ၅ရပ်ကိုအကောင့်ထည့်ဖော်ရန်ပြင်ဆင်နေတယ်လို့သိရပါတယ်။ထိုင်းအလုသမားဌာနညွှန်ကြားရေးမှူးချုပ်စွမ်ချိုင်းကထိုင်းနိုင်ငံတွင်တရားမဝင်လုပ်ကိုင်နေသည့်မြန်မာအလုသမားများကိုမှတ်ပုံတင်ရန်ဦးစားပေးလှုပ်ဆောင်မည်ဖြစ်ကြောင်းပြောကြားထားပါတယ်ရှင်။ရဝရီမဲဆောက်ချစ်ကြီးတရာနှစ်ယာယီပိတ်ထားလက်စားမှုဆွဆွဲချက်များကြောင့်စစ်ဆင်မှုပြုလုပ်နေတဲ့တရင်ကိုဆက်လက်တင်ပြပါမယ်။ထိုင်းမြန်မာနယ်ဆက်ရှိမဲဆောက်မြဝရီချစ်ကြီးတရာနှစ်ကိုဩဂတ်လ18ရက်နေ့နဲ့ပိုင်းတွင်မြန်မာဘက်မှယာယီပိတ်ပင်ထားကြောင်းတရင်ရရှိပါရယ်။အဆိုပါတရာသည်ထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကဖြတ်တန်းသွားလာရာတရာဖြစ်ပြီးစစ်ကောင်စီကကန့်သက်ထားသည့်ထိုင်းကုန်စီတင်ကားများကိုလက်ယူ၍ဝင်ခွင့်ပြုသည်ဟုနေပြည်တော်ကိုတိုင်ကြားခံရတာကြောင့်ယခုလိုရာရေးပိတ်ထားခြင်းဖြစ်တယ်လို့ဒေသခံစီးပွဲလုပ်ငန်းရှင်တို့က KIC ကိုပြောကြားထားပါတယ်။လက်ရှိတွင်မဲဆောက်ဖက်မှမြဝရီသို့ကုန်စီတင်ကားများဝင်ရောက်ခွင့်ကန့်သက်ခံရသဖြင့်ထိုင်းဖက်တွင်ကုန်ကားအစီး900ခန့်ရက်ပေါင်း20ခန့်ရက်တန့်စောင့်ဆိုင်နေရလို့သိရပါတယ်။ကရင်နေချားစောင့်တက် BGF DKPA ငင်းချိုင်းကောင်စီ PC တပ်ဖွဲ့များ၏ကြောထောက်နောက်ခံရှိကုမ္ပဏီများနဲ့ပွဲစားများကကုန်စီဖြတ်တန်းခွင့်ရရှိရန်မြန်မာအကောက်ခွန်ဌာနနဲ့ညှိနှိုင်းဆောင်ရွက်မှုများရှိရလို့သိရပါတယ်ရှင်။လူချောင်းရှိပိုင်းရှိပြည်သူများနေဖြင့်၃ရက်အတွင်းဘေးလွတ်ရာကိုပြောင်းရွှေ့ပေးကြရာ KNDF ထုတ်ပြန်တဲ့သတင်းကိုဆက်လက်တင်ပြပါမယ်။လက်တလောစစ်ရဲချင်းနေများကြောင့်ဘလူးချောင်းရှိဖက်ကမ်းမှာကြန့်ရှိနေတဲ့မိဘပြည်သူများနေဖြင့်အနောက်ဖက်ကမ်းကိုဖြစ်စေတခြားအနေကင်းလွတ်နေရာများကိုဖြစ်စေ၃ရက်အတွင်းအပြီးပြောင်းရွှေ့ပေးကြဖို့ KNDF ကထုတ်ပြန်ထားပါတယ်။ဩဂတ်လ19ရက်နေ့မှ21ရက်နေ့အတွင်းပြောင်းရွှေ့ပေးကြဖို့အပါအဝင်စစ်စုံအတွင်းကမိဘပြည်သူများလိုက်နာရမယ့်အစည်းအဝေးချက်များကို KNDF တက်ရင်တက်ရင်3တက်ရင်9တက်ရင်26တက်ရင်28တို့ကအမိန့်ထုတ်ပြန်ထားတာပါရိတ်သိမ်းဖို့ကြံနေသေးတဲ့လုပ်ငန်းခွင်များကိုမနေ့6နိုင်မှညနေ6နိုင်အတွင်းသာတွာလာကြရန်ညနေ6နိုင်မှမနေ့6နိုင်ကန့်သက်ချက်တွင်ဘလူး6ရှစ်ဖက်ချမ်းကန့်သက်ဧရိယာကိုမတွာလာကြဖို့တားမြစ်ထားပါတယ်ထို့ပြင်လုံခြုံရေးယူပေးနေတဲ့ရဲဘော်များအားအနောက်ချက်ဖြစ်အောင်ညအချိန်မတော်တက်မီထွန်းချင်းစူပူတောင်းချမ်းချင်းအော်ဟက်ဆဲဆိုချင်းတွာလာလှုပ်ရှားချင်းများမပြုလုပ်ကြဖို့နဲ့စီကန်းချက်များအားလိုင်းနာချင်းမရှိပါကထိရောက်စွာရေးယူမယ်လို့အတိပေးထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်တာကီခရှဲလ်နဲ့ပရေဖိုတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုအန်ယူဂျီသောရစီမြောက်ခင်ဗျာအခုတကမြန်မာနေဦးခရိုနီကယ်ဩဂုတ်19မြင်ကွင်းဖြစ်တဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့စစ်ကော်မရှင်ရဲ့စီရေးမဟာဗျူဟာဆိုတဲ့မူမခဆောင်းပါးကိုပို့ပို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနေဦးခရိုနီကယ်ဩဂုတ်လ19ရက်နေ့မြင်ကွင်းလေကြောင်းတိုက်ခိုက်မှုတွေနဲ့စစ်ကော်မရှင်ရဲ့စီရေးမဟာဗျူဟာလေကြောင်းတိုက်ခိုက်မှုပုံကျဲမှုသတင်းတွေကနေ့စဉ်လလိုဖြစ်ပွားနေတာကြောင့်ထူးခြားတဲ့သတင်းမဟုတ်တော့ဘူးဆိုနိုင်တော့လေလူစုလူဝေးတဲ့နေရာလူနေထပ်တဲ့နေရာတွေကိုပြစ်မှတ်ထားရွေးချယ်တိုက်ခိုက်တာကြောင့်အရက်သားအများပြားတေဆုံတဲ့အဖြစ်ပြက်တွေကတော့အာရုံစိုက်ခံရတဲ့ထူးခြားတဲ့သတင်းဖြစ်နေစေလို့ဆိုရမှာဖြစ်ပါတယ်။ အဂုလာ18ရက်နေ့မှာလေ KNK ပြည်ကတထုထွက်ရှိတဲ့မော်ချီထေသားကိုတရက်ထဲမှာနှစ်ကြိမ်တိုင်တိုင်လေးချောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အခင်းဖြစ်ပေါ်တဲ့နေ့ညပိုင်းအထိသေဆုံးသူ24ဦးရှိနေပြီးအရေးအတွက်ထပ်မံတိုးကောင်းတိုးနိုင်သေးတဲ့အခြေအနေဖြစ်တယ်လို့ဒေတာရင်းသတင်းဌာနတွေရဲ့ဖော်ပြချက်တွေအရသိရပါတယ်။18ရက်နေ့မနက်ပိုင်းကမော်ချီဒေတာကလူခါချေးရွာကစေယုံတင်ကိုပြစ်မှတ်ထားဘုံကျဲခရမှာတဦးသေဆုံးက2ဦးထပ်မနေတရားရခဲ့တယ်လို့သတင်းချုပ်မှာဖော်ပြထားပါတယ်။မော်ကြီးဒေတာဟာကင်နီတော်လိုင်းလက်နက်ကင်တပ်တွေထိန်းချုပ်ထားတဲ့ဒေတာဖြစ်ပြီးအရင်ခေတ်ကတည်းကတထုထွက်ရှိရာဒေတာဖြစ်ပါတဲ့မြေပြင်ဒေတာတခုမဟုတ်ပဲတောင်တွေကြားမှာလူနေအိမ်တွေဆောက်လုံနေထိုင်ကြတဲ့ဒေတာတခုဖြစ်ပါတယ်။ကင်နီပြည်ကိုခုလတလအတွင်းမှာပင်စစ်ကောင်မရှင်လေးတပ်ကအကြိမ်ကြိမ်တိုက်ခိုက်ခဲ့ပြီးတိုက်စုံးမှုတွေလည်းရှိနေခဲ့တာပါ။အခုအော်ဂိုလာ18ရက်နေ့တရက်တည်းနှစ်ကြိမ်တိုက်ခိုက်မှုမှာတော့နှစ်ဒါဇင်လောက်တိုက်စုံးခဲ့တဲ့အဖြစ်ကတားသိရသူအလုံးစိတ်ထိခိုက်စရာနာဂျီစီယာအဖြစ်ပြက်တစ်ခုအဖြစ်ထပ်မံမှတ်တမ်းတင်ခံရတာဖြစ်ပါတယ်စစ်ကောမရှင်အနေနဲ့၎င်းတို့တိုက်ခိုက်တဲ့ပြစ်မှတ်တွေမှာအရက်သားတွေနေထိုင်နေကြတာထိခိုက်သေးဆုံးကြမဲ့အဖြစ်ကိုသိရှိလျက်နဲ့လှုပ်ဆောင်တာဖြစ်ပြီးဒီနယ်မြေတွေကိုထိန်းချုပ်ထားတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့ကိုဖိအားပေးတဲ့ရည်ရွယ်ချက်ဆိုတာထင်ရှားပါတယ်ဒီနေရာတွေဟာစည်ရေးပြစ်မှတ်မဟုတ်တာထင်ရှားလျက်နဲ့လှုပ်ဆောင်ခဲ့တယ်လို့ကောက်ချက်ချရမှာဖြစ်ပါတယ်ဩဂုတ်လ18ရက်နေ့မှာ KNY ပြည်မော်ချီဒေသအပြင်အချားလေကြောင်းတိုက်ခိုက်ခံရတဲ့မြို့တွေကတော့ TNL ထိန်းချုပ်ထားတဲ့မန္တလေးတိုင်းမိုးကုံမြို့ချင်းပြည်နယ်တောင်ပိုင်းကကံပက်လက်မြို့တို့ဖြစ်ကြပါဗျ။မိုးကုံမြို့စီးပွားရေးဗန်အနီးကိုဘုံကျဲခရကလမ်းသွားလမ်းလာသုံးဦးတိုက်ဆုံခဲ့တယ်လို့မန္တလေးတိုင်းသတင်းတွေကိုအထူးပြုဖော်ပြတဲ့ MFP သတင်းဌာနကဖော်ပြထားတာတွေ့ရပါဗျ။ပြီးခဲ့တဲ့ရက်အနည်းငယ်တွင်ကပဲမိုးကုံမြို့ကလူနေရပ်ကွက်နေရာတွေကိုဘုံကျဲတိုက်ခိုက်ခံခဲ့ရတာကြောင့်ထိခိုက်တိုက်ဆုံသူ20ဝန်းကျင်ရှိခဲ့တာဖြစ်ပါတယ်။အခုလိုနေစဉ်မြန်မာနိုင်ငံရဲ့နေရာအနှံ့ကမြို့တွေကိုပြစ်မှတ်ထားဘုံကျဲတိုက်ခိုက်မှုတွေလုပ်နေစဉ်မှာစစ်ကောင်မရှင်ရဲ့မဟာဗျူဟာကိုလိလာတုံတက်ခြင်းရွေးကောက်ပွဲမတိုင်ခင်ကာလမှာထိုးစစ်တွေပေါ်ဆောင်ဖို့ပြင်ဆင်နေတာထင်ရှားစွာတွေ့မြင်နိုင်ပါတယ်။ရှမ်းမြောက်ဒေသ၊ကယင်ပြည်၊ကရင်ပြည်နယ်၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းတွေမှာကြပြိုင်နက်တဲ့ထိုးစစ်ဆင်နေတာတွေ့ရပါတယ်။ကယင်ပြည်နယ်မှာမြောက်ရီကော့ဂရိတ်အာရှလမ်းကိုစိုးမိုးနိုင်ဖို့အင်အား2000လောက်နဲ့ထိုးစစ်ဆင်နေတယ်ဆိုတဲ့သတင်းတွေဖော်ပြထားကြတာတွေ့ရပါတယ်။ပြီးခဲ့တဲ့လတွေအတွင်းကရင်ပြည်နယ်နဲ့ထိုင်းနယ်စပ်ကစစ်တပ်စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာဖြစ်ပေမယ့်မြောက်ရီနယ်ကော့ဂရိတ်ကြားကနယ်မြေစိုးမိုးဖို့ထိုးစစ်ပြင်နာတွေကိုကြည့်ရင်ယမန်နဲ့နှစ်လယ်ပိုင်းကရင်ပြည်နယ်မှာတရင်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးခဲ့ရတဲ့အခြေအနေမျိုးကနေပြောင်းလဲဖို့ကြိုးစားလာတဲ့အနေအထားမဟာဗျူဟာပြောင်းလဲလုပ်ပြီးနယ်စပ်ကုန်သွယ်ရေးလက်မှတ်ကိုပြန်လည်စိုးမိုးနိုင်ဖို့ကြိုးစားနေတဲ့အနေအထားလို့ဆိုနိုင်ပါတယ်။ကင်းနီပြည်မှာတော့မကြသေးခင်ကမိုးပြင်းမြို့ကိုစစ်တပ်ဘက်ကပြန်လည်သိမ်းယူနိုင်ခဲ့တဲ့နောက်ဒီမော့ဆိုမြို့ကိုပါသိမ်းယူနိုင်ဖို့ပြင်ဆင်နေတဲ့သတင်းတွေမြင်တွေ့နေရပါတယ်။မကြသေးခင်ကဖားဆောင်ကတရင်တရင်ကိုလက်လွတ်ဆုံးရှုံးခဲ့ရတော့လေတစ်တုံညာနှစ်ခွန်စစ်စင်ရေးအစပိုင်းကာလလက်အတန်ကြာဆုံးရှုံးခဲ့ရတဲ့လိုက်ကော်မြို့ကိုယမန်နဲ့နှစ်ခွန်ပိုင်းကလေးကပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးဒီမော့ဆိုလိုလိုက်ကော်နဲ့ဆက်ဆက်နေတဲ့မြို့ကိုပါထပ်မံသိမ်းယူနိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။စစ်ကောင်မရှင်တပ်တွေအနေနဲ့ကချင်ပြည်နယ်မှာ6လကျော်ခုခံနေတဲ့ဗမော်မြို့တိုက်ပွဲမှာမကြသေးခင်တရင်ပတ်တွေကရေချောင်းကနေလူလက်နက်ခဲရဲနဲ့ရိတ်ခါအကူအညီတွေရပြီးနောက်နေရာချို့ကိုပြန်လည်သိမ်းယူနိုင်တဲ့အနေအထားတွေ့လာရပါတယ်။လာနဲ့ချီလာတဲ့ဗမော်တိုက်ပွဲကစစ်ကောင်မရှင်တပ်ကိုသားမကခိုင်ရင်တပ်ဘက်ကပါထိခိုက်မှုစစ်ပန်းမှုတွေဖြစ်ပေါ်လာစေတာကြောင့်တပ်ဘက်ကအပီးတိုင်အနိုင်ရမယ့်အလားအလာမမြင်ရနိုင်သေးတဲ့အခြေအနေဖြစ်ပါတယ်။ဗမော်မှာခုခံနေစမှာစစ်ကောင်မရှင်တပ်ကဟကန်ဒေတာဘက်ကိုအင်အားထောင်ကနန်းရှိတဲ့ထိုးစစ်ဆင်လာနေပြီးလက်အတန်ကြာတိုက်ပွဲဖြစ်ပွားခြင်းမရှိခဲ့တဲ့ဖကန်မှာပြန်ပြီးပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားလာနေတာပါ။ရှမ်းမြောက်မှာတော့နောင်ချုံမြို့ကိုမကြသေးခင်က TNL လက်မှပြန်လည်သိမ်းယူနိုင်ပြီးစိတ်အားတက်ကြွလာတဲ့စစ်ကောင်မရှင်တပ်တွေဟာကြောင်မင်းနဲ့မိုးကုတ်ဘက်ကိုထိုးစစ်ဆင်မှုပြင်ဆင်နေတာတွေ့ရမှာဖြစ်ပါတယ်။မြန်မာနိုင်ငံအလဲပိုင်းလက်နက်ကိုင်အဖွဲ့ခွဲတွေအများပြားလှုပ်ရှားနေကြတဲ့စကိုင်းတိုင်းမှာလည်းရင်မပင်ပလဲတက်စဲရေဦးစတဲ့ဒေတာတွေမှာပြီးခဲ့တဲ့နှစ်တွေနဲ့ဆိုင်ရင်ပုံမလှုပ်ရှားလာနေပြီးအရက်မျက်နှာနှစ်ခု၃ခုကနေတပြိုင်နက်တည်းစစ်ကြောင်းထိုးတဲ့လက္ခဏာတွေတွေ့လာနေရတယ်လို့ဒေတာခန်တွေကပြောဆိုနေကြတာဖြစ်ပါတယ်။တနိုင်ငံလုံးတိုင်းတာနဲ့ချုပ်ကြည့်ရင်အာနာသိန်းစစ်တပ်အနေနဲ့နေမြေအများပြားလက်လွတ်ဆုံးရှုံးထားရတဲ့ရခိုင်၊ကယင်ပြည်၊ကချင်၊ရှမ်းမြောက်၊ချင်း၊စကိုင်းနဲ့ကရင်ပြည်နယ်တွေမှာတနေရာတည်းကိုအင်အားစုပြုံသုံးပြီးပြန်လည်သိမ်းယူဖို့ကြိုးစားတာထက်မဟာဗျူဟာကျတဲ့ကုန်သွယ်ရေးအရာလဲအရေးပါတဲ့နေရာတွေကိုဦးစားပေးထိုးစစ်ဆင်နေတဲ့အနေအထားမျိုးတွေ့မြင်နေရတာဖြစ်ပါရဲ့ရှင
်။
ရေဒီယို NUG မှဆက်လက်တင်နေပါတယ်။ဒီနေ့မနက်ခင်းရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လိုင်းတေဂီတာကိုထုတ်လွှင့်တဲ့အခါနိုင်ခွေးရေးသားထားပြီးမူလာတီးဆိုထားတဲ့လက်သုံးချောင်းဆိုတဲ့တော်လိုင်းတေသချင်းကိုခံစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
ကမယောဘူးအုန်းနေနေမမယိုင်ဘူးနိုင်ငံချစ်တဲ့ဒီစိတ်နဲ့အပေါင်းသင်လို့ရခုဘလို့စိတ်တူခံယူso nine blue same na ku ya ma so no talk to do le mili pya long ma se so no talk to do ye mili pya long ma se ma pyo mu ma do le ma mu so no talk to do le mili pya long ma se so no talk to do ye mili pya long ma se ma pyo mu ma do le ma mu Tuare wenyen nya Tuare wenyen nya Sapi doja dunya Sapi doja nya Did kulo me mata Da mong song che Da mong song che
လည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ92.6 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။